ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ခ ிய ူချောင်းကျေးရွာမှာဒီနေ့မနက်ကပေါက်ကွဲမှုဖြစ်ပွားခဲ့လို့ကလေးငယ်တယောက်သေဆုံးပြီးနောက်ထပ်ကလေးနှစ်ယောက်ထိခိုက်ဒဏ်ရာတွေရခဲ့တယ်လို့အဲ့ဒီရွာသားတွေက RFA ကိုပြောပါတယ်ခ ிய ူချောင်းကျေးရွာသားတအူးဖြစ်တဲ့ဦးလာသိန်းမောင်ကအ
ကြည့်ကြည့်လိုက်ဆိုလို့ရှိရင်ကိုင်းကိုတကုန်းစုပြတ်သွားတယ်အလဲလီကြားလို့ရှိရင်ဒီကလေးကိုဖောက်ပွက်တယ်အကြီးဆုံးကလေးဒီနေ့ကနေကလေးမတော်ကိုဘိတ်ကိုနင်းထောက်ပြတယ်ဟိုလန်ထားကိုထောက်ပြတယ်ဒီမှာတောက်တာတို့ဒီဒီအစိုးရမှာဆက်ပြခဲ့တဲ့အစီအလေးကျွန်တော်တို့ရှင်တယ်
တေဆုံးသွားတဲ့ကလေးကအသက်73နှစ်ခုနှစ်တန်းအရွယ်အောင်မျိုးနိုင်ဖြစ်ပြီးဒဏ်ရာသူတွေကတော့အသက်71နှစ်အရွယ်အောင်မျိုးဝင်းနဲ့အသက်4နှစ်အရွယ်သိမ့်မေဦးဖြစ်တယ်လို့သိရပါတယ်ဒဏ်ရာရတဲ့ကလေးနှစ်ယောက်ကိုရသေးတောင်ဆေးရုံကနေတဆင်းစစ်တွေဆေးရုံကြီးကိုနေ့လယ်ပိုင်းမှာအရေးပေါ်ပို့ဆောင်လိုက်ရပါတယ်တေဆုံးတဲ့အောင်မျိုးနိုင်နဲ့ဒဏ်ရာသူအောင်မျိုးဝင်းတို့ဟာညီကိုရင်းတွေဖြစ်ပြီးသူတို့ရဲ့ဝမ်းကွဲမျက်မှောက်ကိုထိန်းနေရကနေပေါက်ကွဲမှုဖြစ်ပွားခဲ့တာလို့ရွာသားတွေကပြောပါတယ်ရသေးတောင်မျိုးနယ်တွင်းမှာတက်မရော်နဲ့ရခိုင်တက်မရော်အေအေတို့တိုက်ပွဲဖြစ်ပွားနေတာနဲ့ဆက်နွယ်ပြီးခရူချောင်းကျေးရွာသားတွေဟာပြီးခဲ့တဲ့လကပဲကျေးရွာဖုံးတော်ကြီးကျောင်းကိုထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်ဒီနေ့မနက်ကပေါက်ကွဲမှုဖြစ်တာဟာရွာသားတွေထွက်ပြေးခိုလုံနေတဲ့ဖုံးတော်ကြီးကျောင်းခြံစည်းရိုးအပြင်မှာဖြစ်တာလို့သိရပါတယ်ပြီးခဲ့တဲ့ဧပြီလဆန်းပိုင်းကတက်မ22ကခရူချောင်းကျေးရွာစာတင်ကျောင်းနဲ့ရွာနီးတွေမှာစခန်းချပြီးနေမြေရှင်းလင်းနေဆိုပြီးလောင်ချတွေနဲ့ပြစ်ခတ်မှုတွေရှိခဲ့တဲ့အတွက်ဒီနေ့မနက်ကပေါက်ကွဲခဲ့တာဟာတက်မရော်ကပြစ်ခတ်လို့မပေါက်ကွဲပဲကြံနေခဲ့တဲ့ဘုံသီးဖြစ်နိုင်ကြောင်းရွာသားတွေကယူဆနေကြပါတယ်။ဒါနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမူကြီးဝင်းစော်ဦးကတော့
ကျွန်တော်တို့အဲ့တဲ့ရင်တော့မရသေးဘူးပေါ့နော်။ဒါပေမဲ့ဘုံသီးရဲ့သဘောတဘာဝကဒီတိုင်းနေထိုင်ရနေတော့ထမပေါ့ဘူးခင်ဗျ။ဟိုဘေးကနေပြီးတော့မှသူ့ကိုခကွဲနေနိုင်တဲ့အားတစ်ခုခုနဲ့တွေးမှသာလင်ဒီဘုံသီးကဒါကွဲလေကွဲတာရှိတာပေါ့။ဒီတိုင်းနေထိုင်ရနေတော့ဒီဘုံသီးတွေဒီထမကွဲဘူး။အဲ့နာဒီဟလာတိုက်ပွဲနဲ့ဖြစ်ခဲ့တဲ့အတွက်ကြောင့်မို့လို့အေးရဟလာကျွန်တော်တို့တက်အမြဲတမ်းအဲ့ဒီဝင်းကျင်မှာလှုပ်ရှားနေတဲ့အတွက်ကြောင့်မလို့သူတို့ဒီကျွန်တော်တို့တက်တွေကိုထောင်းနေမိုင်းနေတယ်ဖြစ်ကောင်းဖြစ်နိုင်တယ်။ဘာလို့လဲဆိုတော့ခုတလောကလည်းကျွန်တော်တို့ဘူးဒီကောင်ဆက်မှာပဲမျိုးသမီးတယောက်ငါးချောင်းရင်းနဲ့ဟိုလာအဲ့မှာမိုင်းတစ်လုံးချိမိတယ်။အဲ့ဒါပေါင်ပြတ်သွားတယ်ဒီလိုဟာမျိုးတွေလည်းရှိတယ်။အေးရထောင်းသွားတဲ့မိုင်းလည်းဖြစ်နိုင်တယ်။ကျွန်တော်တို့မပေါက်ကွဲတဲ့ဟိုလာမကွဲတဲ့ဘုံကြီးကချိတယ်ဆိုတော့ဒါမဖြစ်နိုင်ဘူးပေါ့ဖြစ်နိုင်ပြီနဲတယ်
ဒါအပြင်မနေ့မနက်ပိုင်းကလည်းရခိုင်ပြည်နယ်ရသေးတောင်မြို့နယ်အတွင်းကငတန်ပေါ်ချောင်းဘက်မှာတက်မရော်နဲ့ရခိုင်တက်မရော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်လုံးကအတည်ပြုပြောပါတယ်။အဲ့တိုက်ပွဲမှာတက်မရော်ဘက်ကအတွဲလိုက်ပစ်တဲ့ဒုံးတွေနဲ့တိုက်ပွဲဖြစ်တဲ့နေရာရောတိုက်ပွဲမဖြစ်တဲ့နေရာတွေဘက်ကပါပြစ်ခတ်တာတွေရှိတယ်လို့ရခိုင်တက်မရော်အေအေကပြောရေးဆိုခွင့်ရှိသူခိုင်သူခကပြောပါတယ်
။ဟုတ်ကဲ့မနေ့ကအဲ့ဒီမှာတိုက်ပွဲဖြစ်တဲ့ဥစ္စာလည်းပဲဒီအဲ့ဒီငဆန်းပေါ်ချောင်းဘက်မှာတော့ဒီကျွန်တော်တို့တပ်ဖွဲ့တွေနဲ့ဒီဗမာစစ်တပ်ဘက်ကအဲ့ဒီမှာထိုးစစ်ဆင်တိုက်ခိုက်လာတဲ့စစ်ကြောင်းတွေနဲ့တိုက်ပွဲဖြစ်တာရှိတယ်ဗျ။အဲ့မနေ့ကမနေ့ပိုင်းမှာတိုက်ပွဲဖြစ်တာတို့ရှိ။ဗမာစစ်တပ်ဘက်ကတော့အဲ့ဒီအတွေ့လိုက်ဖြစ်တဲ့ဒုံးတွေနဲ့နေပြီးတော့အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကိုရောနောက်တိုက်ပွဲမဖြစ်တဲ့နေရာတွေကိုလည်းဒီလိုဖမ်းပြီးတော့ပြစ်နေတာတွေရှိတယ်ဗျ
။ဒါနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဗိုလ်မှူးကြီးဝင်းစော်ဦးကတော့တပ်မတော်ဘက်ကလုံခြုံရေးနယ်မြေရှင်းတဲ့တပ်တွေနဲ့ရခိုင်တပ်မတော်အေအေနဲ့တိုက်ပွဲဖြစ်ခဲ့တာဖြစ်ပြီးပုံမှန်သုံးနေကြလက်နက်ကြီးစစ်ကူပေးခဲ့တာသာရှိကြောင်းအတွဲလိုက်ပြစ်တဲ့ဒုံးတွေအသုံးပြုပြစ်ခတ်ခဲ့တာမျိုးမရှိကြောင်းအခုလိုပြောပါတယ်
။မတရားတော့ကျွန်တော်တို့လုံခြုံရေးဟိုလာနယ်မြေရှင်းတဲ့တပ်တွေနဲ့ဟိုဘက်အေအေနဲ့တော့ဆွေးနွေးမှုတော့ရှိရလေးရှိတယ်ခင်ဗျာ။ဒီဘက်ကဒေါ်လာလားဟိုလက်နဲ့ကြည့်စစ်ကူပေးတာတော့ရှိတယ်ဖြစ်တဲ့ဟာများတဲ့အတွက်ကြောင့်မို့လို့အတန်ကျေကောင်းကျေပါလိမ့်မယ်ခင်ဗျဟိုအတွက်လိုက်ဒုံးလေးဆိုတော့မဟုတ်ပါဘူးတော့
ရခိုင်ပြည်နယ်အတွင်းတက်မရော်နယ်အေအေတို့တိုက်ပွဲဖြစ်ပွားနေတာ9လနီးပါးကြာမြင့်နေပြီဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်း2018ခုနှစ်ဒီဇင်ဘာလကစတင်ဖြစ်ပွားလာတဲ့တက်မရော်နယ်အေအေတို့တိုက်ပွဲတွေကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့အရသာစုစုပေါင်း90ကျော်တေဆုံးခဲ့တယ်လို့တက်မရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အရက်ဖက်ဖွဲ့စည်းတွေရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးနေရသူစုစုပေါင်း3000ကျော်ရှိနေပြီလို့သိရပါတယ်ရှင်။ကျမသစုအောင်ပါ